This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီသောတာရှင်မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပေးစစ်အာဏာရှင်ပေတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီအဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယိုအန်ယူဂျီစစ်ရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာရေဒီယို NUG သောတာရှင်များမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ12ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီးရီးသတင်းအနေဖြင့်မိုးကုတ်မြို့အနောက်ပိုင်းဝန်းနေရံရက်ကွက်ရှိကြောက်တွင်းလွက်ကွက်အားအကြမ်းဖက်စစ်အုပ်စုမှလေကြောင်းတိုက်ခိုက်မှုဖြစ်စဉ်အသေးစိတ်လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်မန္တလေးတိုင်းပြည်လွင်ခရိုင်မိုးကုတ်မြို့အနောက်ပိုင်းဝန်းဒီရံရက်ကွက်ရှိကြောက်တွင်းလုတ်ကွက်ကိုအကြမ်းဖက်စစ်အုပ်စုမှလေကြောင်းတိုက်ခိုက်မှုဖြစ်စဉ်အသေးစိတ်လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနထုတ်ပြန်ပါတယ်2025ခုနှစ်ဖေဖော်ဝါရီလ10ရက်နေ့ညတကောင်ရန်12နာရီ5မိနစ်အချိန်၌မန္တလေးတိုင်းပြည်လွင်ခရိုင်မိုးကုတ်မြို့အနောက်ပိုင်းကသဲရွာအုပ်စုနှင့်ပြောင်းမြင်အုပ်စုကြားဝန်းဒီရံရက်ကွက်ရှိကြောက်တွင်းလုတ်ကွက်ဝန်းဒီရံရက်ကွက်ကိုအကြမ်းဖက်စစ်အုပ်စု၏လေတပ်မှဝိုင်းတွဲလေယာဉ်ဖြင့်5ချိန်ဘုံး25လုံးခန့်ကျဲချခဲ့ပါသည်။ဖြစ်စဉ်တွင်ပြည်သူ6ဦးသေဆုံးပြီးပြည်သူ14ဦးခန့်ဒဏ်ရာရရှိခဲ့ကာမိုးကာတဲများထိခိုက်ပျက်စီးခဲ့ရပါသည်။လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနအနေဖြင့်ပြည်သူတရက်လုံးဒဏ်ထူညီမျှမှုရရှိရေးငြိမ်းချမ်းရေးနှင့်တရားမျှတမှုရရှိရေးဒီဟုသောဥတီချက်များကိုခိုင်ခိုင်မာမာလက်ကင်ဆွဲထား၍အကြမ်းဖက်စစ်အုပ်စု၏ကျူးလွန်မှုများကိုအပြစ်ပေးအရေးယူနိုင်ရေးအစွမ်းကုန်တာဝန်ယူဆောင်ရွက်သွားမယ်လို့ဆိုပါရယ်ခင်ဗျာဒုတိယစီးရေးသတင်းအနေဖြင့်ဖက်ဒရယ်အသွင်ကူးပြောင်းရေးအစီအမံဆိုင်ရာအခြေခံဥပဒေအားစတင်ပြင်ဆင်ရေးဆွဲနေပြီဖြစ်လို့တိုင်းရင်းသားအင်အားစုတွေအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်ဖက်ဒရယ်အသွင်ကူးပြောင်းရေးအစီအမံဆိုင်ရာအခြေခံဥပဒေအားစတင်ပြင်ဆင်ရေးဆွဲနေပြီဖြစ်လို့တိုင်းရင်းသားအင်အားစုတွေအသိပေးထုတ်ပြန်ပါတယ်ဖေဖော်ဝါရီ12ရက်တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများပြည်နယ်လူမျိုးကိုယ်စားပြုဖက်ဒရယ်ကောင်စီများ၏ထုတ်ပြန်ကြေညာချက်တွင်ဖော်ပြပါရှိပါသည်မိမိတို့သည်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးကိုတော်လှန်ရေးကာလကြားကာလမှစတင်ကအနာဂတ်ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်မှုကိုလက်တွေ့ဖော်ဆောင်ပြီးအသွင်ကူးပြောင်းရေးကာလအတွက်ဖွဲ့စည်းပုံအခြေခံဥပဒေကဲ့သို့တည်ရောက်မှုရှိသောအုပ်ချုပ်ရေးစာတမ်းအဖြစ်ကျင့်သုံးဆောင်ရွက်သွားရန်ဖက်ဒရယ်အသွင်ကူးပြောင်းရေးစီမံဆိုင်ရာအခြေခံဥပဒေအားစတင်ပြင်ဆင်ရေးဆွဲနေပြီဖြစ်တယ်လို့ဖော်ပြထားပါတယ်။ထုတ်ပြန်ချက်ကိုကရင်နီအမျိုးသားတွတ်တက်ရေးပါတီ KNPP, ကရင်အမျိုးသားအစည်းအရုံး KNU, ချင်းအမျိုးသားတပ်ဦး CNF, မွန်ပြည်သစ်ပါတီစစ်အာဏာရှင်ဆန့်ကျင်ရေး NMSPAD, ကရင်နီပြည်နယ်အတိုင်းပင်ခံကောင်စီ KSCC, ပအိုးအမျိုးသားဖက်ဒရယ်ကောင်စီ PNFC, မွန်ပြည်နယ်ဖက်ဒရယ်ကောင်စီ MSFC,တအောင်းနိုင်ငံရေးအတိုင်းပင်ခံကောင်စီ TPCC အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံ WLB အဖွဲ့တို့ကယနေ့ဖေဖော်ဝါရီ12ရက်မှာဖော်ပြပါရယ်ခင်ဗျာမြန်မာနိုင်ငံတွင်ဖြစ်ပွားနေသောပဋိပက္ခများကြောင့်ကလေးသူငယ်များအတွက်အန္တရာယ်များပုံမကြီးထွားလာလျက်ရှိကြောင်းဥရောပသမဂ္ဂမြန်မာထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံတွင်ဖြစ်ပွားနေသောပဋိပက္ခများကြောင့်ကလေးသူငယ်များအတွက်အန္တရာယ်များပုံမကြီးထွားလာလျက်ရှိကြောင်းဥရောပသမဂ္ဂမြန်မာမှဖေဖော်ဝါရီ12ရက်နေ့မှာထုတ်ပြန်လိုက်ပါတယ်ထုတ်ပြန်ချက်အရနိုင်ငံတကာကလေးစစ်သားအသုံးပြုမှုဆန့်ကျင်ရေးနေ့တွင်အနီရောင်လက်ဝါးပုံရေးဆွဲ၍မျှဝေပြီးလှုပ်ရှားမှုတွင်ပါဝင်ကာကလေးစစ်သားစုဆောင်းမှုကိုရပ်တန့်ဖို့ဥရောပသမဂ္ဂမြန်မာကတိုက်တွန်းထားပါတယ်အ ချက်အလက်များအရ2022ခုနှစ်နှင့်နှိုင်းယှဉ်ပါကမြန်မာနိုင်ငံတွင်2023ခုနှစ်၌ကလေးသူငယ်များအပေါ်ဆိုးရွားသောချိုးဖောက်မှုပေါင်း123ရာခိုင်နှုန်းတိုးမြင့်လာကမြန်မာနိုင်ငံသည် Democratic Republic of the Congo, Syrian Arab Republic, Mali နှင့် Nigeria နိုင်ငံတို့နှင့်ကလေးစစ်သားစုဆောင်မှုတွင်ရင်မောင်းတမ်းပါဝင်လျက်ရှိပြီးကမ္ဘာတဝန်းမှတ်တမ်းများအရစုစုပေါင်း 8,600 ကျော်ရှိတယ်လို့ဖော်ပြပါတယ်။ယနေ့မြန်မာနိုင်ငံတွင်ဖြစ်ပွားနေသောပဋိပက္ခများကြောင့်ကလေးသူငယ်များအတွက်အန္တရာယ်များပိုမိုကြီးထွားလာလျက်ရှိပြီးအထူးသဖြင့်အိုးအိမ်ရွှေ့ပြောင်းနေထိုင်သူများသည်ပိုမိုထိခိုက်မှုများရှိကာပြင်းပြင်းထန်ထန်လူအခွင့်အရေးချိုးဖောက်ခံရမှုများရှိနေတယ်လို့ထုတ်ပြန်ပါတယ်ခင်ဗျာ။ဆက်လက်ပြီးပင်လုံစာချုပ်ချုပ်ဆိုခြင်း88နှစ်ပြည့်မြောက်နေ့မှာမြန်မာပြည်သူပြည်သားများအတွက်နော်ဝေတန်ယုံရန်ကုန်ကဆန္ဒပြုစုမုံကောင်းတောင်းပေးတဲ့သတင်းကိုတင်ပြပေးပါမယ်။ပင်လုံစာချုပ်ချုပ်ဆိုခြင်း88နှစ်ပြည့်မြောက်နေ့မှာမြန်မာပြည်သူပြည်သားများအတွက်နော်ဝေတန်ယုံရန်ကုန်ကဆန္ဒပြုစုမုံကောင်းတောင်းပေးလိုက်ပါတယ်။ဖေဖော်ဝါရီလ12ရက်ယနေ့ကြာရောက်သော2025ခုနှစ်ပြည်ထောင်စုနေ့သည်မြန်မာနိုင်ငံကိုဗြိတိသျှအစိုးရလက်အောက်မှလွတ်လပ်ရေးအပြည့်အဝရရှိစေခဲ့သောပင်လုံစာချုပ်ချုပ်ဆိုခြင်း88နှစ်ပြည့်မြောက်သည့်နေတူးနေ့မြတ်ဖြစ်တယ်လို့နော်ဝေတန်ယုံရန်ကုန်ကဖော်ပြပါဗါးဤသမိုင်းဝင်နေ့ရက်သည်မြန်မာပြည်သူပြည်သားများလိုလားတောင်းတနေသောအနာဂတ်တစ်ခုအတူတကွဖော်ဆောင်နိုင်ရေးအင်အားဖြစ်စေကြောင်းဆန္ဒပြုလျက်ဂုဏ်ပြုလိုက်ပါတယ်လို့ဖော်ပြပါဗါးခင်ဗျာအခုတင်ပြခဲ့တဲ့စီရေးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယိုအန်ယူဂျီမှဆက်လက်အတန်းလွှင့်ပေးနေပါတယ်။စီရေးသတင်းကောင်းထုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်ရရှင်များရှင်။အခုချိန်ကစပြီးရေဒီယိုအန်ယူဂျီရဲ့ဖေဖော်ဝါရီလ12ရက်ညပိုင်းပြည်တွင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မຫນွေဦးမိုင်ပါ။ဘုံရန်သူဟာအာနာသိန်းစစ်ကောင်စီပဲဖြစ်တဲ့အတွက်တော်လှန်ရေးအင်အားစုအချင်းချင်းအာယုံမများဖို့ယာယီသမရပြောကြားတဲ့သတင်းကိုဥစွာတင်ပြပေးပါမယ်။ဘုံရန်သူဟာအာနာသိန်းစစ်ကောင်စီပဲဖြစ်တဲ့အတွက်တော်လှန်ရေးအင်အားစုအချင်းချင်းအာယုံမများဖို့ယာယီသမရဒူဝါလက်ရှိလာကပြောကြားလိုက်ပါတယ်။ဖေဖော်ဝါရီ12ရက်အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကပူးပေါင်းကျင်းပသော88နှစ်မြောက်ပင်လုံစာချုပ်ချုပ်ဆိုခြင်းနှင့်အထိမ်းအမှတ်အခမ်းအနားတွင်ယာယီသမရဒူဝါလက်ရှိလာကပြောပါရယ်။နွေဦးတော်လှန်ရေးထဲမှာပင်လုံကဲ့သို့ပြည်မနှင့်တောင်နှံ့အကြားတော်လှန်ရေးပြည်ရင်တရက်ခိုင်ခိုင်မာမာပေါ်ပေါက်ရေးကိုကျွန်တော်တို့အလိုရှိပါရယ်။တိုင်းသားလူမျိုးပေါင်းစုံစုစည်းထားတဲ့မဟာမိတ်စစ်ရေးတပ်ပေါင်းစုကြီးပေါ်ပေါက်ဖို့အတွက်ကျွန်တော်တို့အားလုံးမျှော်လင့်ထားကြပါရစေ။လက်ရှိအချိန်မှာဘုံရန်သူဟာတယောက်တည်းတစုတစ်ဖွဲ့တည်းဆိုတာထင်ရှားနေပြီဖြစ်ပါရစေ။ဘုံရန်သူဟာအာနာသိန်းစစ်ကောင်စီပဲဖြစ်ပါရစေ။ဘုံရန်သူကိုတွေ့နေချိန်မှာကျွန်တော်တို့ဟာအချင်းချင်းအာယုံမများဖို့လိုပါတယ်လို့ယာယီသမရကပြောပါရစေ။ဒါအပြင်နွေတော်လှန်ရေးဟာနိုင်ငံရေးအရာလွတ်မြောက်ရေးလမ်းဖြစ်တယ်လို့လူမျိုးရေးအရာလည်းလွတ်မြောက်ရေးဖြစ်တယ်လို့ယာယီသမရကထပ်လောင်းပြောပါရစေ။ဆလပီဖက်ဒရယ်ဒီမိုကရေစီနိုင်ငံတစ်ကိုထူထောင်ဖို့ဆွေးနွေးနိုင်တဲ့အခင်းအကျင်းတစ်ခုကိုရောက်ရှိနေပြီဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပါမယ်။ဖက်ဒရယ်ဒီမိုကရေစီနိုင်ငံတစ်ကိုထူထောင်ဖို့ဆွေးနွေးနိုင်တဲ့အခင်းအကျင်းတစ်ခုကိုရောက်ရှိနေပြီဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောပါရယ်။ဖေဖော်ဝါရီ12ရက်အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီ NUCC ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG တို့ကပူးပေါင်းကျင်းပသော88နှစ်မြောက်ပင်လုံစာချုပ်ချုပ်ဆိုခြင်းနှင့်အထိမ်းအမှတ်အခမ်းအနားတွင်ဝန်ကြီးချုပ်ကပြောပါရယ်ပင်လုံစာချုပ်ဟာမြမတမိုင်းတလျှောက်မှာဖက်ဒရယ်မှုတွေကိုစားပြုခဲ့တဲ့စာချုပ်ဖြစ်ပါရယ်ပင်လုံစာချုပ်ဟာတိုင်းသားအားလုံးရဲ့ရေးတောက်မြစ်ကြီးဖြစ်ခဲ့ပါရယ်အလားတူပဲယနေ့ချိန်ခါမှာဆိုရင်တော့ကျွန်တော်တို့ဆက်စုပ်ယွန်ရှာကြတဲ့ဘုံရန်သူအစ်စ်ဖြစ်တဲ့စစ်အာဏာရှင်ကိုမိမိတို့ကြာရကန္နာကနေတွန်းလှန်နေကြရင်အနာဂတ်မှာတရားမျှတမှုလွတ်လပ်မှုတန်းတူညီမျှမှုမတူကွဲပြားမှုတွေကိုလက်ခံနိုင်တဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတစ်ကိုဘလို့ထူထောင်ကြမလဲဆိုတာပါဆွေးနွေးနိုင်တဲ့အခင်းကျင်းတစ်ခုကိုရောက်ရှိနေပြီဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရပါဝင်တော်လှန်ရေးအင်အားစုခေါင်းဆောင်အသီးသီးဟာပြည်ထောင်စုနှင့်စာသမိုင်းဝင်လုံစာချုပ်ချုပ်ဆိုတဲ့နေ့ကိုအစွဲပြုလက်ပင်လုံစာချုပ်ချုပ်ဆိုခြင်းနေ့လို့ပြောင်းလဲခေါ်ဝေါ်ခဲ့ကြပါရဲ့ရှင်။မ မြန်မာနိုင်ငံတွင်အလုတ်လက်မဲ့နှုံအလွန်အမင်းမြင့်တက်လက်ရှိပြီးအိမ်ထောင်စု၄ပုံ၃ပုံမှာဝင်ငွေတိတိတတ်တာနှဲပါလာခြင်းတို့အားရင်ဆိုင်နေရကြောင်းတပ်အမတ်ကြီးဦးကျော်မိုးထွန်းပြောကြားတဲ့သတင်းကိုဆက်လက်တင်ပြပါမယ်။63ကြိမ်မြောက်လူမှုဖွံ့ဖြိုးတိုးတက်ရေးကော်မရှင်၏အထွေထွေဆွေးနွေးမှုကဏ္ဍတွင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းကအခုလိုပြောပါတယ်။မြန်မာနိုင်ငံတွင်အလုတ်လက်မဲ့နှုံအလုတ်အမင်းမြင့်တက်လက်ရှိပြီးအိမ်ထောင်စု၄ပုံ၃ပုံမှာဝင်ငွေတိတိတသားနှဲပါလာခြင်းတို့အားရင်ဆိုင်နေရကြောင်းစစ်တပ်မှအတင်းကျပ်တပ်သားစုဆောင်းနေခြင်းကလည်းစီးပွားရေးဆုတ်ယုတ်လာခြင်းဤတစ်စိတ်တစ်ပိုင်းဖြစ်ပြီးလူငယ်လူရွယ်များအားလုံခြုံမှုကင်းမဲ့စေကာ၎င်းတို့၏အနာဂတ်များအားမရေရာမှုများဖြစ်ပေါ်စေလက်ရှိကြောင်းမျက်မှောက်အခြေအနေများအရမြန်မာနိုင်ငံတွင်ပြည်သူများအတွက်လူမှုလုံခြုံရေးလုံးဝမရှိပါကြောင်းတမတ်ကြီးကပြောပါတယ်ထို့ပြင်ယနေ့အထိလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီလိုအပ်သူတန်း20ခန့်ရှိပြီး 3.5 တန်းကျော်မှာနေရစွန့်ခွာနေရပြီးစီးရဲမွေးတင်မှုသည်15နှစ်တာအတွင်းအမြင့်ဆုံးအဆင့်သို့ရောက်ရှိခဲ့ပြီးလူဦးရေ၏ထက်ဝက်ခန့်မှာလည်းစီးရဲနွမ်းပါမှုမြင့်အောင်သို့ရောက်ရှိနေပြီဖြစ်ကြောင်းထို့အတူလူဦးရေ24ရာခိုင်နှုန်းမှာလည်းအလွန်အမင်းမြင့်မား၍စိုးရင်ရသောစားနပ်ရိက္ခာမလုံခြုံမှုပြဿနာအားရင်ဆိုင်နေရကြောင်းတန်မတ်ကြီးကပြောပါရရှင်တရုတ်ဆောင်ပိုင်ဖြူသူရဲ့အကယ်ဒမီကမ်ပိန်းမှာရွှေသားပါတွေ့ချိတ်ငကတ်300ကိုထတ်တိုးလက်ဆောင်ဖြစ်သတ်မှတ်တဲ့သတင်းကိုနောက်ဆုံးတင်ပြပါမယ်။တရုတ်ဆောင်ပိုင်ဖြူသူရဲ့အကယ်ဒမီရုပ်ကမ်ပိန်းမှာရွှေသားပါတွေ့ချိတ်ငကတ်300ကိုထတ်တိုးလက်ဆောင်ဖြစ်သတ်မှတ်လိုက်ကြောင်း February 12ရက်မှာတရုတ်ဆောင်ပိုင်ဖြူသူက၎င်း၏ social media မှာတဆင့်အသိပေးဆိုထားပါရယ်။ဒီငကတ်လေးတချို့မှတ်မိကြမယ်ထင်တယ်။အရင်နှစ်ဒီချိန်မှာပဲတတိနဲ့ပွင့်လန်းချစ်တော်ပန်းများဆိုတဲ့နာမည်နဲ့ music concert လေးတစ်ခုကိုတူတူတို့ excel artist တွေစုပြီးစီစဉ်ဖြစ်ခဲ့ကြတယ်။အဲ့ဒီပွဲပြီးတော့သူ့ဝတ်ထားတဲ့ငကတ်လေးကိုအမျိုးမျိုး comment တွေပေးကြတယ်ပေါ့နော်။သိန်းရာချီတန်နာရီရော branded ဆိုတာရီရောအဲ့ဒီတုန်းကတော့ဘေကဆိုတာမျိုးတူတူမပြောဖြစ်ခဲ့ပါဘူး။တချို့ online shop တွေမှာလည်းပိုင်ဖြိုးသူငကတ်ဆိုပြီးရောင်းတာမျိုးတွေ့ရတယ်တကယ်တော့လေအဲ့ဒီတွဲချိတ်ငကတ်လေးကတူတူ online shop ကနေမှားထားတာထိုင်းငွေနဲ့35ဘတ်ပဲပေးရပါတယ်။အခု Academy ရုပ် campaign လုပ်ဖြစ်တော့တူတူနဲ့ဆိုင်တဲ့လက်ဆောင်ဘာတွေများထပ်ထည့်ပေးရမလဲစဉ်းစားရင်ဒီတွဲချိတ်ငကတ်လေးတွေကိုရွှေအစစ်နဲ့လုပ်ထားတာလေ300ရန်လက်ဆောင်ပေးမယ်ဆိုတာမျိုးဆုံးဖြတ်လိုက်တယ်လို့ဆိုထားပါတယ်။တရုတ်ဆောင်ပိုင်ဖြိုးသူရဲ့ Academy ရုပ် campaign မှာပါဝင်သူများအားကန်ဆန်းမှုပြန်လည်ပြုလုပ်ပေးသွားမှာဖြစ်ပြီးတော့ကန်ထူးသူဟာရွှေသားပါအကယ်ဒမီရုပ်ထုကိုလည်းပိုင်ဆိုင်ခွင့်ရရှိမှာဖြစ်ပါရဲ့ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG တင်ထောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါရဲ့ရှင
်။မင်္ဂလာပါရှင်။February 13ရက်နေ့အတွက်မူလဝဒခံမှန်းချက်တွေကတော့မြန်မာနိုင်ငံအတော်ဝန်လုံးမှာအများအပြားတာယာနေပါမယ်။မနက်ခင်းအပူချိန်တွေညောင်းနေလျက်ရှိပြီးတော့နေ့လယ်ခင်းအပူချိန်တွေလည်းတိုးလာလျက်ရှိနေပါသေးတယ်။ဘင်္ဂလားပင်လယ်အော်အခြေအနေကတော့ဘင်္ဂလားပင်လယ်အော်မှာတိမ်အထင်အင့်ဖြစ်ထွန်းနိုင်ပါသေးတယ်။မိုးချီနေကတော့ကချင်ပြည်နယ်မြောက်ဖြားပိုင်းနေမှာနေရာကွက်ကြားမိုးရွာနိုင်ပါတယ်ရွာရံရံနှုန်း50ဖြစ်ပါတယ်ကျန်ပြည်နယ်နဲ့တိုင်းနေမှာအများအပြားတာယာနေပါတယ်ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ရွတ်မှာလေဟာအရှိတောင်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အတင်ရှိနိုင်ပါတယ်အေရဝတီတိုင်းရန်ကုန်တိုင်းမုဒ္ဒမာကွေနယ်တနင်္သာရီကန်ရွတ်ဘက်မှာတော့လေဟာအရှိဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ရှိနိုင်ပါတယ်ရှင်
Radio NUG သောတာရှင်များခင်ဗျာယခုတခါတင်ဆက်ပေးမယ့်ပြကွက်တကွက်ပြီးတကွက်ပြောင်းလဲနေတဲ့ကြားဖြန့်ဇက်လန်းဆိုတဲ့ခေါင်းစဉ်နဲ့မြန်မာနွေဦးခရိုနီကယ် February 17မြင်ကွင်းမုံမခဆောင်းပါးကိုနွေဦးမွန်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မြန်မာနွေခရိုနီကယ် February 17ရက်မြင်ကွင်းပြကွက်တကွက်ပြီးတကွက်ပြောင်းလဲနေတဲ့ကြားဖြန့်ဇက်လန်းကရင်နဲ့မွန်ပြည်နယ်နယ်စပ်မြို့တွေမှာလက်နက်ကိုင်ဖွဲ့တွေရဲ့အကာအကွယ်ယူပြီးလုကင်နေကြတဲ့အကြမ်းဖက်ကိုင်းတွေကာကွယ်ပေးထားတဲ့လက်နက်ကိုင်ဖွဲ့တွေနဲ့လက်ဆားမှုရှိနေတဲ့အိန္ဒိယနိုင်ငံကရဲဖွဲ့ကအရာရှိကြီးအချို့တွေစုံစမ်းစစ်ဆေးခံရတဲ့အထိဇက်ရှင်ကတဆင်ပြီးတဆင့်မြင့်တက်လာနေတာဖြစ်ပါတယ်။ခုရဲ့ပိုင်းတွေမှာအကြမ်းဖက်လုပ်ငန်းအခြေစိုက်တဲ့ဆိုတဲ့မြဝတီဖျားတုံးစုတာချလိတ်မြို့နယ်တွေကိုထိုင်းနိုင်ငံဘက်ကလျှက်စစ်ပြီးလောင်စာဆီပိတ်ဆို့ပြီးနောက်မှာကြပ်ပြန့်လုပ်ငန်းနှိမ်နှင်းမှုနဲ့ပတ်သက်တဲ့သတင်းတွေကနေစဉ်လို့လို့အချက်အလက်အစ်စ်တွေတုံ့ပြန်မှုအစ်စ်တွေပေါ်ထွက်လာနေရလဲဖြစ်ပါတယ်။ဒီဒေသတွေမှာ2018ခုနှစ်နောက်ပိုင်းဝင်ကျင်ကနေစတင်လာခဲ့တဲ့ကြပ်ပြန့်ရာဇဝတ်ကိုင်းတွေရဲ့ထိုးဖောက်မှုနဲ့ဆက်နွယ်မှုတွေကငကူကယူဆထားတာတက်ကိုပုံမှုကြီးမားတာပုံမှုများပြားတာလဲတွေ့လာနေရတာဖြစ်ပါတယ်။ ဒီဒေသကိုထိန်းချုပ်ထားတဲ့နေကြားဆောင်တက်လို့ DKBA လို့လက်နက်ကိုင်ဖွဲ့တွေသာကြားပြန့်လုပ်ငန်းမှာကာကွယ်ပေးနေသူတွေမဟုတ်ကြတော့ပဲထိုင်းနိုင်ငံဘက်ကရဲအရာရှိကြီးတချို့ပါလက်ငွေရယူပြီးတော့၎င်းအချို့အမျက်ရှယ်ယာပါဝင်ရတဲ့၎င်းပတ်သက်ဆန်ရွယ်ကောင်းဆန်ရွယ်နေနိုင်တဲ့တဲလွန်စားတွေတွေ့လာရတာဖြစ်ပါတယ်မြန်မာဘက်မှာလည်း BGF နဲ့ DKBA သာမကပဲအာဏာသိမ်းစစ်ကောင်စီဘက်ကဒေသကိုယ်ကယ်ရေးစစ်စင်ရေးဌာနချုပ်လို့စစ်တိုင်းမှုတွေလို့စစ်တပ်ကရရှိကြီးတွေလည်းလက်ငွေလက်ခံရရှိတာမျိုးရှိမှအသေးစားဖြစ်ပါတယ်။လက်တလောဖြစ်စဉ်တွေမှာတော့ဒီစစ်စင်ရေးကိုအဓိကတွန်းအားပေးတဲ့တရုတ်နိုင်ငံအနေနဲ့စစ်ကောင်စီဘက်ကပူးပေါင်းဆောင်ရွက်မှုကိုလည်းနောက်ွယ်မှာတောင်းဆိုထားပြီးဖြစ်ကောင်းဖြစ်နိုင်ပါတယ်။စစ်ကောင်စီနဲ့ပတ်သက်တဲ့အကြောင်းအချက်တွေ၊သတင်းအချက်လက်တွေကလက်တလောမှာထွက်ပေါ်လာတာမတွေ့ရသေးပဲ။ဒီဒေသကိုလက်ရှိထိန်းချုပ်အုပ်ချုပ်နေတဲ့ကရင်လက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ BGF နဲ့ DKPA ကဇလန်မှာဝင်းလင်းကိုင်းကိုအကာအကွယ်ပေးသူနေရာကတရုတ်ဆောင်နေကြတဲ့သဘောဖြစ်ပါတယ်။မြန်မာသတင်းမီဒီယာတွေကစူပါလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ကပြောဆိုခွင့်ရှိသူလက်နက်ကိုင်ခေါင်းဆောင်တွေကိုနေ့စဉ်လုံးလုံးဆက်သွယ်ပြီးအင်တာဗျူးတာမိမျက်နာတွေလည်းလှုပ်ဆောင်နေကြတာသတင်းတွေထဲတွေ့နေရပါတယ်။စူပါအင်တာဗျူးတွေကိုနားထောင်ကြည့်ရင်ပြင်ပအဖွဲ့အစည်းတွေသတင်းမီဒီယာတွေကတိတိကျကျဆက်လက်တွေနဲ့မိမျက်နာတွေကိုကိုယ်တိုင်လျှို့ဝှက်ချက်တွေအားလုံးသိနေထားတဲ့ကာကွယ်ရှင်တွေကယင်းမြရတဲ့အစိပ်ပိုင်းအများသိနေပြီးဖြစ်တဲ့အစိပ်ပိုင်းလောက်သာဝန်ခံထုတ်ပြပြီး၎င်းတို့ကိုယ်တိုင်ကတော့ယူသားသူတွေဖြစ်အပြစ်ကင်းသူတွေဖြစ်ဟန်ဆောင်ဖြေးချနေကြတယ်လို့ခံစားရပါတယ်။ကျွန်တော်တို့မြင်ခါကသာရရှိပါတယ်ဆိုတဲ့ကာကွယ်ပြောဆိုမှုမျိုးနဲ့လည်းဒီဒေသကိုကာကွယ်ပေးထားတဲ့လက်နက်ကိုင်ဖွဲ့တွေကပြောဆိုလို့ရှိပါတယ်။ဒီမြင်ခါသူတွေဘာတွေလုပ်ကြနေလဲ။မြင်ခါကဟိုတယ်ကြီးတွေလို့ဆောက်လုပ်ပြီးကိုယ်ပိုင်လုံခြုံရေးတွေနဲ့ရာဇဝတ်မှုတွေလုပ်ကိုင်နေကြတယ်ဆိုတာမသိရှိလောက်အောင်တော့ယူအားကြသူတွေတော့မဟုတ်တာသိကြပါဗျ။ဒီကြားဖြန့်လုပ်ငန်းဟာဤရွယ်ချက်ကငွေကြေးလိမ်လည်ဖို့လုပ်ကိုင်တာ၊လိမ်လည်တဲ့လုပ်တွေကိုလုပ်ကိုင်ပေးဖို့လူတွေကိုဖျားယောင်းခေါ်ဆောင်တာ၊ရောက်ရှိလာခဲ့ရင်ခေတ်သစ်ကျေးဂျွန်းတွေတပွဲနှိပ်ဆက်ခိုင်းစေတာ၊သက်သေဆုံးမှုတွေကိုလည်းအင်္ဂါချိုးရင်းထိခိုက်မှုတွေနဲ့နောက်ဆုံးလူလူမြောက်ချင်းရဲ့များပြားတဲ့ငွေကြေးပမာဏကိုပေးမှသို့မဟုတ်မိမိလိုသူနောက်တစ်ယောက်ကိုစီယုံခေါ်ဆောင်ပေးမှလှုပ်ပေးတဲ့ဖြစ်ရပ်တွေကိုကာကွယ်ပေးနေတဲ့ဒေသခံလက်နက်ကိုင်အဖွဲ့တွေအနေနဲ့အသိရှိပဲမရှိပါဘူး။သတင်းမီဒီယာတွေအနေနဲ့မေးမြန်းရမှမေးသင့်တဲ့တဲ့မေးခွန်းတွေလိုမျိုးမမေးရဲပဲထိုင်းဘက်ကဘာပြောချင်လဲထိုင်းဘက်ကဝရမ်းထုတ်ခဲ့ရင်ဘလို့ပြောချင်လဲစသဖြင့်မျက်နှာမပြည့်စင်မဲ့မေးခွန်းတွေကိုသာတညာစွာနဲ့မေးနေတာတွေ့ရပါတယ်။အမှန်တော့ကြားပြန့်လုပ်ငန်းကိုဘာလို့အကာအကွယ်ပေးတာလဲ။ကြောင်ပြန့်လုပ်ငန်းကိုအကာအကွယ်ပေးတာထက်ကာစီနိုလိုလောင်းကစားလုပ်ငန်းကိုအကာအကွယ်ပေးတာထက်ဘလောက်အကျိုးမြတ်ပိုရသလဲဆိုတော့ခံမှန်းသိရှိနိုင်တဲ့ဒက်မေးခွန်းတွေမေးမြန်းသင့်ပေမဲ့မမေးရကြတာကိုပြိသက်အနေနဲ့အားမလို့အားမရဖြစ်နေကြတဲ့အနေထားပါ။ကြောင်ပြန့်လုပ်ငန်းနေနေကိုတန်တမာရေးရအစွမ်းကုန်ဖိအားပေးမဲ့တရုတ်နိုင်ငံရဲ့ရွေးချက်က၎င်းတို့နိုင်ငံသားတွေကခိုင်းကောင်းဆောင်တွေကိုပြစ်ပေးဖို့၎င်းတို့နိုင်ငံသားတွေကိုပြစ်မှတ်ထားကျူးလွန်နေတဲ့ရာဇဝတ်ခိုင်းတွေကာကွယ်မရှိတော့ဘဲချုပ်ငြိမ်သွားဖို့အဓိကဖြစ်တယ်လို့နားလည်ပါတယ်။ရုပ်နိုင်ငံအနေနဲ့စူပါရွေးချက်ကိုပြေမြောက်ဖို့အင်းနီဂျင်နိုင်ငံမဟာမိတ်နိုင်ငံတွေကိုတိုက်တွန်းတာဖိအားပေးတာတွေလုပ်နိုင်သလောက်အားလုံးလှုပ်ဆောင်နေတာဖြစ်ပြီးဒီလုပ်ငန်းတွေခြေဆိုင်တဲ့ပိုင်းနဲ့နယ်မြေဖြစ်တဲ့မြန်မာနိုင်ငံဘက်မှာတော့နိုင်ငံကြီးရွေးချက်ရှိတယ်လို့ကြွေးကြော်ထားတဲ့လက်နက်ကိုင်အဖွဲ့တွေအနေနဲ့ဂုံတိုက်ခါရရော့လက်တွေ့ရုပ်ဝတ္ထုငွေကြေးအရာပါဆုံးရှုံးမှုတွေနဲ့ရင်ဆိုင်ကြရမယ့်အနေအထားဖြစ်ပါတယ်။နေသားဒေသကုံသွဲမှုအောက်ခွန်လိုမျိုးဝိရစင်းဝါဖြတ်တန်းတဲဆောင်မှုတနေရာကနေတနေရာကိုတည်ယူပေးကတွေနဲ့ရည်တည်ကြတဲ့အနေအထားကနေခေတ်သစ်အွန်လိုင်းငွေလိမ်မှုနဲ့ကြေကျွန်ပြုမှုရာဇဝတ်လုပ်ငန်းတွေကိုကာကွယ်ပေးရတဲ့လက်နက်ကိုင်အဖွဲ့ဖြစ်လာတာလက်တွေ့ပကတိဖြစ်ရတွေဖြစ်ပါတယ်ရှင်။
ခုကတင်ဆက်ပေးမယ့်တော်လန်ရေးကဗျာအစီအစဉ်မှာနေချိုသွေးရေးသားပြီးရန်တိုင်းမှခန်းစားရွတ်ဖတ်ထားတဲ့စစ်လေရင်ကိုစားပစ်ချင်တယ်လို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
စစ်လေရင်ကိုစားပစ်ချင်တယ်ကဘာမကြီးစရာဖြစ်ဖြစ်တွေကြုံနေရတဲ့နိုင်ငံတော်ကြီးမှာဆင်အနာရှင်တွေကိုကဘာမကြီးတဲ့နိုင်ငံတော်ကြီးမှာတရားမှုမတရားမှုဆိုတဲ့လူခြေခံအသည့်တော်မရှိတော့တဲ့အာဏာရှင်တွေရဲ့ခိုင်းဘက်စစ်တပ်ရဲ့အကြမ်းဖက်လုပ်ရတွေစစ်ပွဲဆက်ကွဲမဟုတ်တဲ့ပြည်သူတွေပေါ်ရရက်ဆက်ဆက်ပြစ်ခတ်တပ်ဖြတ်နေတဲ့လုပ်ရတွေသူညီနဲ့တွေထောင်းထောင်းထားစီတဲ့စစ်လေရင်တွေစစ်လေရင်တွေကိုငါစားကျင်တယ်စာသင်ကျောင်းတွေနဲ့ဈေးရုံဈေးရန်တွေဘာသာရေးအဆောက်အအုံတွေနဲ့ဖျားစီတွေဖုံးတော်ကြီးကျောင်းတွေမြို့တွေကျော်တွေပေါ်ဘုံကျဲချနေတဲ့စစ်လေရင်တွေစစ်လေရင်တွေကိုငါစားကျင်တယ်ငါဝန်းစာရဲ့လူအချက်ပြည်သူကိုသတ်ဖြတ်နေတဲ့စစ်ခွေးတွေနဲ့မိုက်သွေးကြွနေတဲ့စစ်လေရင်မှုတွေအပါအဝင် စစ်လီရင်တွေကိုငါစားပစ်ခြင်းတယ်စစ်လီရင်တွေကိုစားခြင်းတယ်ငါအစာရင်ကစစ်အာဏာရှင်တွေရဲ့အတန်ကြားရင်ထိမရသိမရနဲ့ပိုးဆာလောင်လို့စစ်လီရင်တွေကိုငါစားခြင်းတယ်လောင်ကျွမ်းနေတဲ့မီးလျံတွေကြားတယ်ကြီးလန့်စားစားနင်းရများမျက်စိရှိမှတင်တရွာလုံးကိုမီးလောင်တိုက်သွင်းနေတဲ့မြင်ကွင်းဒုက္ခတွေရဲ့ငတ်မွက်ဆာလောင်မှုမျိုးနဲ့စစ်လီရင်တွေကိုငါစားပစ်ခြင်းတယ်ပြာပုံအထိနဲ့အိုးအိမ်မဲ့သွားတဲ့အဖြစ်ထွက်ပြေးတင်းရှောင်းနေရလို့မပြောသူတွေဟာစစ်လီရင်တွေကိုစားရရင်သိပ်ပျော်မှာငါစစ်လီရင်တွေကိုစားခြင်းတယ်မတရားတာကိုမတရားမဲ့သိတဲ့စိတ်နဲ့မတရားတာကိုဆန့်ကျင်တော်လန်ဝင့်တဲ့စိတ်နဲ့စစ်လီရင်တွေကိုငါစားခြင်းတယ်စစ်လီရင်တွေကိုစားပစ်ခြင်းနေတဲ့ငါစိတ်ကစီးထားတဲ့ဖက်နဲ့တစ်ဖက်နဲ့ကောက်ပေါက်ပစ်တဲ့ကလေးငယ်လိုစစ်လီရင်တွေကိုငါစားခြင်းတယ်နေချိုသွေး
ရေဒီယို NUG သောတာရှင်များခင်ဗျာယခုတစ်ခါဆက်လက်ပြီးကျမ်းမာရေးဝန်ကြီးဌာနရဲ့ကျမ်းမာရေးပညာပေးကဏ္ဍအစီအစဉ်မှာအပူဒဏ်ကြောင့်ဖြစ်ရသောယောဂများကိုအရီမတင်ဆက်ပေးထားပါတယ်ခင်ဗျာ
အပူဒဏ်ကြောင့်ဖြစ်ရသောယောဂများအပူရှက်ခြင်းနဲ့အပူဒဏ်ကြောင့်ဖြစ်ရတဲ့ယောဂတွေဟာပုံစံအမျိုးမျိုးရှိပြီးအသက်အန္တရာယ်ကြောက်ရွံ့တဲ့အထိပြင်းထန်နိုင်ပါတယ်အပူဒဏ်ခံစားရမှုတက်တောင်ကြိုတင်ကာကွယ်နိုင်ပြီးယောဂဖြစ်ပွားလာပါကလည်းထိရောက်လျင်မြန်စွာကုသပေးဖို့အရေးကြီးလာပါတယ်။အပူဒဏ်ဆိုးရွားစွာခံစားရစေနိုင်သောအကြောင်းများ၊ကမ္ဘာပတ်ဝန်းကျင်အခြေအနေဆိုးများ၊ကမ္ဘာရာသီဥတုပြောင်းလဲပူပြင်းလာခြင်း၊နေအောင်ခြေအရှိန်ပြင်းထန်လာခြင်း၊သိရိတ်ဝါရိတ်နှေးပါလာခြင်း၊ပတ်ဝန်းကျင်အပူချိန်မြင့်တက်ခြင်း၊ဆိုးထိုင်းစများခြင်း၊တောက်သုံးရည်ရှားပါလာခြင်း၊လူတအူးချင်းရဲ့ခန္ဓာရည်နှေးပါမှု၊ကလေးငယ်၊တက်ကြီးရွယ်အိုး၊နှလုံး၊သွေးတို့၊စီးချို၊ကြောက်ကပ်ယောဂအခန့်ရှိသူ၊နာတာရှည်အဆုတ်ယောဂရှိသူကူးဆက်ယောဂတစ်ခုခုရှိထားသူအရေပြားမှာတချို့သောယောဂမျိုးတွေရှိနေသူတတိချို့ရင်းသူဆက်ယောဂရှိသူဝါလွန်သူကိုဝင်ဆောင်မတန့်ဆွမ်းသူအပူတန်ကိုကျင့်သားမရသေးသူအရက်မူရစ်စေစိတ်ကြွစေတုံးဆွဲသူတချို့သောဆေးဝါးများဥပမာဗိုက်အောင်ပျောက်စေစီစေနှလုံးခုန်ထိန်စေသွေးပေါင်ကျစေဆက်ယောဂကုသထိန်ချုပ်စေစတာတွေကိုတောက်သုံးနေရသူတောက်ထားမိသူလူမှုစည်းဝါးအခြေအနေများအရေးရလုံးကြုံပြီးလေဝင်လေထွက်ကောင်းတဲ့အိမ်မရှိခြင်း၊ရေကောင်းရေသန့်မရရှိနိုင်ခြင်း၊မလုံလောက်ခြင်း၊လျှက်စင်မီမရှိ၊မလုံလောက်၊ပြတ်တောက်ခြင်း၊အပူချိန်သက်သာအောင်အသုံးပြုနိုင်သောလေအေးဆက်၊ဘန်ကာ၊ရေခဲတစ်တာ၊ရေတင်ရေဆုပ်ဆက်စတဲ့ပစ္စည်းများမရှိခြင်း၊စင်ရယ်နွမ်းမခြင်း၊အလုတ်လောက်ကင်ရန်လိုသောကြောင့်အပူဓာတ်ကိုမရှောင်ရှားနိုင်ခြင်း၊ကျန်းမာရေးအသိပညာနည်းပါးခြင်း၊ဘေးရည်ရဲ့ကြုံ၍ရှောင်ရှားရွှေ့ပြောင်းခိုလုံနေထိုင်ရခြင်း၊ပိတ်လောင်အထိမ့်သိမ့်ခံထားရခြင်းနေအောင်ထဲတွင်လှုပ်ရှားနေထိုင်လောက်ကံရသည့်အာကစားသမားတက်ဖွဲ့ဝင်ခရီးသွားစသည်များဖြစ်ခြင်းအပူဒဏ်ကြောင့်ဖြစ်ပွားတတ်သောယောဂများအပြင်းစားအပူရှက်ခြင်း heat stroke အပူဒဏ်ကြောင့်ချွေးချောက်အဖျားကြီးပြီးအုံနောက်ထိခိုက်ခြင်းအပူရှက်ခြင်း heat exhaustion အပူဒဏ်ကြောင့်နေမကောင်းနှုံးချခြင်းအပူဒဏ်ကြောင့်မူးမေ့လဲကျခြင်း heat syncope အပူဒဏ်ကြောင့်ကြွက်တက်ခြင်း heat cramp မိပောက်ခြင်း heat rash အပူဓာတ်ကြောင့်ယောဂမဖြစ်အောင်နေမကောင်းမဖြစ်အောင်ကာကွယ်နေထိုင်ခြင်းနေထိုင်ရနေရအရိပ်ရလေဝင်လေထွက်ကောင်းပြီးအပူတက်တာတဲ့နေရာမှာနေပါအိမ်ရဲ့အအေးဆုံးအခန်းအအေးဆုံးနေရာမှာနေပါလေအေးဆက်လေအေးပန်ကားနဲ့ပန်ကားရရှိပြီးလျှက်စစ်တအားလဲရနိုင်ရင်အသုံးပြုပါမရနိုင်မှာကအဝတ်တွေကိုရေဆွပြီးလေကောင်းကောင်းတိုက်နိုင်တဲ့ပရင်ပေါက်တွေမှာလှမ်းထားပါအိမ်မှာအေးအောင်မစီမံနိုင်ဘူးဆိုရင်အေးတဲ့နေရာတစ်ခုခုမှာနာရီပိုင်းလောက်ခေတ္တသွားနေဖို့စီစဉ်ပါတကို့ရဲ့အပြုမူရေများများတောက်ပါချွေးထွက်များပါကတက်စားရည်စနစ်တကျဖျော်တောက်ပါအယောင်ဖျော့သောပွားချောင်သောချီတဲ့အဝတ်စားများဝတ်ပါနေပူထဲမှထွက်ဖဲအရေးအောက်နဲ့အိမ်ထဲမှသာနေပါအထူးသဖြင့်နေဘက်မှာကိုလက်လှုပ်ရှားမှုပြုခြင်းပင်ပန်းအောင်လှုပ်ကိုင်ခြင်းတွေရှောင်ခြင်းမှာမဖြစ်မနေအပြင်ထွက်ရမယ်ဆိုပါကထီဆောင်ခမောက်အုပ်ထုပ်ဆောင်နေကမျက်မှန်တက်ပါဖက်နှက်စည်းပါကော်လာပါလေပင်လုံလက်ရှည်နဲ့နေအောင်ကာတဲ့ဖျော့ပွားချောင်ချီတဲ့အဝတ်စားတွေဝတ်စင်ပါအပြင်ထွက်ရလှုပ်ရှားမှုပြုသွားလာရရင်အပူတက်တာအရေးရတဲ့နေရာတွေမှာခဏခဏနားပေးပါနေပူတွေကပြန်လာပြီးချက်ချင်းရေမချိုးပါနဲ့နေဘက်မှာအမိုးမရှိတဲ့နေရာမှာရေမချိုးပါနဲ့
ဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လန်ရေးတေးဂီတအစီအစဉ်မှာ A1 ဆရာညာမရေးသားပြီးရာဇာဝင်းတင့်တည်ဆိုထားတဲ့ပြည်တော်ဝင်ဆိုတဲ့ခေါင်းစဉ်နဲ့တော်လန်ရေးတေးဂီတကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
ချစ်ခင်ကြတဲ့အားလုံး
ဒီပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆွတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။